ဆရာဒေါက်တာသိန်းလွင်ရှင်ဆင်းမြင့်ပညာရေးဥပဒေမူကြမ်းကိုဇန်နဝါရီလ18ရက်နေ့မှာဒီလွှတ်တော်မှာစပြီးတော့ဆွေးနွေးကြတော့မယ်ဆိုတော့ဒီဆရာအနေနဲ့ပေါ့နော်အခုထွက်ထားတဲ့ဆင်းမြင့်ပညာရေးဥပဒေအပေါ်မှာဘလို့အချက်တွေကိုများအဓိကထောက်ပြချင်တာမျိုးရှိပါလဲရှင
်ဒီဆင်းမြင့်ပညာရေးဥပဒေမှာအဓိကပြောချင်တာကတော့ဒီမှန်ခံကိုရေးပိုင်းမှာဒီတက္ကသိုလ်တွေကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာပါပေမဲ့တကယ်တမ်းတက္ကသိုလ်တွေရဲ့ပညာရေးလွတ်လပ်ခွင့်တွေဥပဒေမှာပြဋ္ဌာန်းထားတာမတွေ့ဘူးဥပမာအနေနဲ့ပြောရရင်တက္ကသိုလ်တွေကိုပိုင်ပြဋ္ဌာန်းခွင့်ရဖို့တက္ကသိုလ်တွေရဲ့တည်ယုံညွန့်နှံ့တွေရေးဆွဲဖို့ဆိုရင်တက္ကသိုလ်များပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့အတည်ပြုချက်ကိုယူရမယ်ဆိုတာပါတယ်အဲဒီတက္ကသိုလ်များပေါင်းစပ်ညှိနှိုင်းရေးကော်မတီကအမျိုးသားပညာရေးဥပဒေအရဖွဲ့စည်းတဲ့ကော်မတီဖြစ်ရမယ်ဆိုတော့အမျိုးသားပညာရေးဥပဒေကိုယ်၌ကိုကဘိုလ်ချုပ်ကင်ထားတဲ့ဥပဒေအမျိုးအစားဖြစ်တယ်တက္ကသိုလ်များညှိနှိုင်းရေးကောင်စီရတဲ့ဘိုလ်ချုပ်ကင်တဲ့အဖွဲ့ကြီးဖြစ်တဲ့အတွက်တက္ကသိုလ်များကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာလွတ်လပ်စွာတက္ကသိုလ်တွေပြဋ္ဌာန်းခွင့်မရနိုင်သေးဘူးဆိုတာတွေ့တယ်။နောက်တည်ယုံညွန့်နှံ့လွတ်လပ်ခွင့်မရှိဘူး။တည်ယုံညွန့်နှံ့ကလည်းကော်မတီရဲ့သဘောတူချက်ရရမယ်။နောက်တစ်ခါဆရာခန့်ထားခွင့်ကိစ္စတွေမှာတော်တော်လေးရှုပ်ထွေးတာတွေ့တယ်။အစိုးရခန့်ဆရာနဲ့တက္ကသိုလ်ခန့်ဆရာဆိုပြီးတော့နှစ်မျိုးလောက်ထားတော့ဆရာမျိုးစားနှစ်ခုမှချုပ်ထွေးနိုင်စရာရှိတယ်
။ဟုတ်ကဲ့ပါရှင်ဆရာ။အဲ့ဒီအစိမ့်ပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆရာရဲ့သုံးသက်ချက်ကလည်းတွေ့ပါတယ်ရှင်။အဲ့ဒီမှာကျွန်မသတိထားလိုက်မိတာကဒီပညာရည်တွေကိုလွတ်လပ်စွာဖွံ့ဖြိုးဖို့ဆိုတာထက်ဒီစီးပွားရေးစနစ်နဲ့စီးပွားရေးလုပ်ငန်းတွေအောက်ကိုသွင်းထားတဲ့သဘောတက်ရောက်နေတယ်လို့ဆရာသုံးသက်ထားတာတွေ့ပါတယ်ရှင်။အဲ့ဒါကိုဆရာဘယ်လိုများရှင်းပြကြမှာလဲရှင်။ဘာကြောင့်အဲ့လိုမျိုးသုံးသက်တာပါလဲ
။သူတေသနာနဲ့ပတ်သက်လို့သူတေသနာလွတ်လပ်ခွင့်ပေးမထားဘူး။တော့သူတေသနာကိုလုပ်မယ်ဆိုရင်တော့စီးပွားရေးစနစ်ကိုအထောက်အကူပြုတဲ့သူတေသနာဆိုတော့ရေးထားတယ်
ဟုတ်ကဲ့
အဲ့ဒါကသူတည်သနာလုပ်မယ်ဆိုရင်တော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာတို့လုံခြုံရေးတို့မထိခိုက်စရာဆိုတာပါတယ်ဆိုတော့အဲ့ဒီအချက်ကြောင့်သူတည်သနာလွတ်လပ်ခွင့်မရှိဘူးနောက်တစ်ခါတက္ကသိုလ်တွေကတဲ့ဒီစီးပွားရေးလုပ်ငန်းတွေစီးပွားရေးကုမ္ပဏီတွေအတွက်အစဉ်နှင့်ပြင်ထားရမယ်ဆိုတဲ့အပိုက်တွေရေးထားတယ်အဲ့တော့တက္ကသိုလ်ရဲ့ပညာရေးကဒီပညာရည်တွေလွတ်လပ်စွာဖွံ့ဖြိုးရှင်သန်ဖို့ထက်ကိုဒီစီးပွားရေးလုပ်ငန်းရဲ့အောက်ထဲကိုတွင်းလိုက်တဲ့သဘောရှိတယ်သူတည်သနာမှလည်းစီးပွားရေးရပဲလုပ်ရမယ်နောက်တက္ကသိုလ်တွေကလည်းစီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ရမယ်ဆိုတော့ပါထားတဲ့အတွက်ဒီတက္ကသိုလ်တွေကိုဖွံ့ဖြိုးပြီးတော့စီးပွားရေးကဏ္ဍဖွံ့ဖြိုးဖို့လိုတယ်ဆိုတော့ကျွန်တော်နားလည်တယ်။ဒါပေမဲ့ဒီကဏ္ဍတစ်ခုထဲမှာဦးစားပေးတာနဲ့မလုံလောက်ဘူးလို့ထင်တယ်။တခြားပညာရည်တွေဖွံ့ဖြိုးဖို့အတွက်ဒီလွတ်လပ်စွာဒီသူတင်တာပြုခွင့်ပညာရည်လွတ်လပ်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒီစီးပွားရေးစနစ်နဲ့စီးပွားရေးလုပ်ငန်းတွေအောက်ကိုသွတ်သွင်းထားတဲ့ပုံစံအတိုင်းဆက်သွားမယ်ဆိုရင်ဆရာဘလို့ဆိုးကျိုးတွေဖြစ်နိုင်တယ်လို့ဆရာထင်လဲရှင်
ဆိုးကျိုးကတက္ကသိုလ်တွေရဲ့ပညာရှင်တွေကိုစီးပွားရေးလုပ်ငန်းကလာချုပ်ကင်တာဖြစ်လာနိုင်ဆိုတော့အဲ့ဒီအတွက်ပညာရှာဖွေမှုကလွတ်လပ်မှုမရှိတော့ဘဲနဲ့ဒီစီးပွားရေးကဏ္ဍရဲ့လွှမ်းမိုးမှုအောက်ကိုရောက်သွားမှာကျွန်တော်ကစိုးရိမ်
ဟုတ်ကဲ့ပါရှင်တကယ်တမ်းဒီစိမ့်ပညာရေးဥပဒေဟာဘလို့မျိုးဖြစ်တင်တာလဲရှင
်စိမ့်ပညာရေးဥပဒေကဒီမှာခံကောက်မှုပိုင်းမှာလည်းအပြည့်အဝလွတ်လပ်ခွင့်ရှိတင်တယ်တည်ယုံညွန့်နှံ့ရေးဆွဲတဲ့နေရာမှာလည်းအပြည့်အဝလွတ်လပ်ခွင့်ရှိတင်တယ်သူတည်သနာမှာလည်းအပြည့်အဝလွတ်လပ်ခွင့်ရှိတင်တယ်တက္ကသိုလ်မှာတက်တဲ့ကျောင်းသားတွေလည်းဒီလွတ်လပ်စွာသူတို့သမဂ္ဂဖွဲ့စည်းပိုင်ခွင့်စုဝေးပိုင်ခွင့်ဒါတွေကအပြည့်အဝရှိဖို့လိုတယ်ဆိုတော့အခုပြဋ္ဌာန်းတဲ့ဥပဒေကြမ်းကဒီကျောင်းသားတွေရဲ့အခွင့်အရေးလည်းချုပ်ကန်ထားတယ်ဆရာတွေရဲ့အခွင့်အရေးကိုလည်းရှုပ်ထွေးအောင်လုပ်ထားတယ်ဆိုတော့ကျွန်တော်ကအဲ့ဒီလိုရှုပ်ထွေးအောင်မလုပ်ခင်နဲ့လွတ်လပ်စွာပေါ့တက္ကသိုလ်ကိုတက္ကသိုလ်ကဒီပါမောက္ခတွေဆရာကိုယ်စားလှယ်တွေကျောင်းသားကိုယ်စားလှယ်တွေပညာရှင်တွေပါဝင်တဲ့တက္ကသိုလ်အုပ်ချုပ်ရေးအဖွဲ့ရနေစီမံခန့်ခွဲတဲ့လွတ်လပ်တဲ့တက္ကသိုလ်မျိုးဖြစ်တဲ့အစိုးရအနေနဲ့ကတော့တက္ကသိုလ်အုပ်ချုပ်ရေးအဖွဲ့ကိုပန့်ပိုးတဲ့နေရာမှာနေတဲ့ပေါ်ကနေချုပ်ကန်တဲ့နေရာမှာမနေသင့်ဘဲနဲ့ဒီပညာရေးဝန်ကြီးဌာနပန့်ပိုးပြီးတော့ဒီပညာရည်တွေလွတ်လပ်စွာရှင်သန်ဖွံ့ဖြိုးတဲ့တက္ကသိုလ်မျိုးဖြစ်စေခြင်းပါလေ
ဟုတ်ကဲ့ရှင်အဲ့တော့ဒီပုံမှန်အားဖြင့်ပေါ့နော်ဒီအစိုးရကဖြစ်စေဝန်ကြီးဌာနတစ်ခုခုကဖြစ်စေအခုလိုမျိုးပြင်ဌာနအဖွဲ့အစည်းတွေကထောက်ပြတဲ့အခါမှာဒီတရလွန်လွတ်လပ်ခွင့်ဖြစ်သွားမှဆိုးတဲ့အတွက်ထိန်းချုပ်ထားပါတယ်ဆိုတာမျိုးပြောလို့ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်မသွားအောင်ဘလို့ထိန်းချောင်းနိုင်လဲဆိုတာလေးပြောပြပေးပါဦးဆရာ
တက္ကသိုလ်စီမံခန့်ခွဲတဲ့နေရာမှာတူဦးတယောက်ထဲကနေပြီးတော့ထင်သလိုစီမံခန့်ခွဲတာမျိုးမဖြစ်စေဖို့အတွက်တက္ကသိုလ်ဟာအုပ်ချုပ်ရေးအဖွဲ့ကပါမောက္ခချုပ်တယောက်ထဲကခြေလေတဲ့တက္ကသိုလ်မျိုးစားမဟုတ်ဘူးဒီပါမောက္ခတွေလည်းပါမယ်ဆရာများဒီသမဂ္ဂကုသလေတွေလည်းပါမယ်ကျောင်းသားသမဂ္ဂကုသလေတွေပါမယ်ပညာရှင်တွေပါမယ်ဆိုအဲ့ဒီလိုမျိုးအားလုံးညှိနှိုင်းတံပင်ပြီးတော့စီမံခန့်ခွဲတဲ့တက္ကသိုလ်ဟာတစ်ဖက်ဆောင်နေမဖြစ်ဘူးဒီအားလုံးကနေညှိနှိုင်းထိမ့်သိမ်းပြီးတော့သွားတဲ့တက္ကသိုလ်ဖြစ်မယ်ဆရာတွေကျောင်းသားတွေရဲ့လွတ်လပ်စွာစီမံခန့်ခွဲခွင့်ဒီတီထွင်ဖန်တီးခွင့်ကိုမချုပ်ချယ်ဘဲနဲ့အစိုးရကနေပြီးတော့ပညာရေးဝန်ကြီးဌာနကပံ့ပိုးတယ်ဆိုရင်အဲ့ဒါက အကောင်းဆုံးဖွင့်ပြတဲ့ပညာကြီးဖြစ်နိုင်ဟုတ်ကဲ့ဆရာအဲ့တော့အခုလောလောဆယ်ကဒီလွှတ်တော်ထဲမှာဒီဥပဒေကိုအတည်ပြုဖို့အတွက်ဆက်ပြီးတော့ဆွေးနွေးကြအောင်မှာဆိုတော့ဒီထက်ပိုကောင်းတဲ့ဒီထက်ပိုဖြစ်တဲ့နာတွေကိုလွှတ်တော်ထဲမှာပြောနိုင်ဆိုနိုင်ဆွေးနွေးနိုင်တဲ့အခွင့်အရေးရှိနေသေးတယ်ပေါ့နော်အဲ့တော့ဒီလွှတ်တော်တွင်မှာဆွေးနွေးနိုင်ခွင့်ရှိတဲ့သူတွေကိုဒီထက် တဲ့လူထုဖွဲ့စည်းရေးရှိတယ်အဲ့ဒါတွေနဲ့ညှိနှိုင်းတမ်းပင်ပညာရှင်တွေအကြံဉာဏ်ပြီးတော့ပြောဆိုဆွေးနွေးတယ်လွတ်တော်မှာပါတဲ့သူတွေကကျွန်တော်တို့နိုင်ငံမှာရှိတဲ့ဆရာတွေကျောင်းသားတွေဘာဖြစ်ချင်လဲဆိုတဲ့တန်ကိုလွတ်တော်မှာထုတ်တယ်ဒါကြောင့်လွတ်တော်ကိုယ်စားလှယ်တွေကဒီကျောင်းသားဖွဲ့စည်းတွေနဲ့ဆရာအဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့ကျောင်းတွေကိုတွားတဲ့ပညာရှင်တွေနဲ့တိုင်ပင်တဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးမယ်ဆိုရင်ပို့ပြီးတော့ဖိရောက်တဲ့အကြံပေးချက်တွေလွတ်တော်မှာရလာမယ်လို့ကျွန်တော်မျှော်လင့်
ဟုတ်ကဲ့ပါရှင်နောက်ဆုံးမျိုးကမှပဲဆရာအကယ်၍များပေါ့နော်ဒီလွတ်တော်ကနေအတီးပြုတ်လိုက်တဲ့အစမြင့်ပညာရေးဥပဒေဟာလောလောဆယ်ရေးထားတဲ့မူချမ်းအတိုင်းပဲထွက်လာမယ်ဆိုရင်ဒီပညာရေးလောကသားတွေအနေနဲ့ပေါ့နော်ဘာဆက်လုပ်တဲ့နယ်လို့ထင်လဲရှင
်ဒီတိုင်းပဲအတီးပြုတ်လိုက်တယ်ဆိုရင်ဒီကောင်ကပညာရေးလွတ်လောက်ခွင့်မရှိဘူးပညာရေးလွတ်လောက်ခွင့်မရှိတဲ့အတွက်ဆရာတွေလည်းမပြောဘူးကျောင်းသားတွေလည်းမပြောဘူးမပြောရင်ဒီပညာရေးလုပ်ငန်းတွေအောင်မြင်မှာမဟုတ်ဘူးခက်ခဲတွေဖြစ်နေမှာပဲအဲ့ဒီအတွက်ဆရာတွေကျောင်းသားတွေလိုလားတဲ့ပညာရေးစနစ်မျိုးပညာရေးလွတ်လောက်ခွင့်မျိုးဖြစ်ဖို့အတွက်တော့ဆက်ပြီးတော့တိုက်တွန်းသွားမှာပေါ့
ဟုတ်ကဲ့တိုက်တွန်းမယ်ဆိုတာကဘယ်လိုလူတွေကိုအများအဓိကဦးစားပေးပြီးတော့တိုက်တွန်းမှာပါလဲရှင
်ပညာရေးဥပဒေကတော့အစိုးရနဲ့လွတ်တော်ကနေလောက်တာဖြစ်တဲ့သူကလည်းသူတို့ကပြန်လဲပြင်ဆင်နိုင်ဖို့လဲတိုက်တွန်းရမယ်။နောက်ပညာရေးကိုလက်တွေ့အကောင့်တွေပုံနေတဲ့လူတွေကိုလည်းတကယ်ကိုပညာရေးဖွံ့ဖြိုးတိုးတက်ဖို့ပညာရေးလွတ်လပ်ခွင့်ကိုဆောင်ရွက်ဖို့ကျွန်တော်တိုက်တွန်းလို့ရတယ်။အခုအစိုးရအောက်မှာမဟုတ်ဘဲနဲ့လုပ်နေတဲ့ပညာရေးလုပ်ငန်းတွေရှိတယ်။အဲတိုင်းရင်းသားဒေသတွေမှာဒီကောလိပ်တွေထူထောင်နေပြီ။ဒီတိုင်းရင်းသားဒေသတွေမှာဖွင့်ထားတဲ့ကျောင်းတွေကလောလောဆယ်အစိုးရအသိမှတ်မပြုသေးတော့အဲ့ဒီကျောင်းကကျောင်းသားတွေကအစိုးရတက္ကသိုလ်တက်လို့မရတော့တကယ်ကိုပြည်ညရတွေဖွံ့ဖြိုးတဲ့တက္ကသိုလ်တွေကောလိပ်တွေဖြစ်အောင်ကျွန်တော်တို့ဝိုင်းဝန်းပံ့ပိုးကူညီသွားနိုင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာသိန်းလွင်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့မှတ်ချက်မှာကျေးဇူး